အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရယ်အရင်ဆုံးတော့ဗဇီကြီးလေကျောင်းတိုက်ခိုက်မှုရဲ့အနောက်ဆက်တွဲအခြေအနေသတင်းကိုတင်ဆက်ပေးကြပါရယ်လေကျောင်းကနေတိုက်ခိုက်ခံထားရတဲ့ဗဇီကြီးကျေးရွာတဝိုက်မှာတော့စစ်တပ်တွေဖြန့်ချထားတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြပါရယ်ဗဇီကြီးရဲ့အရှေ့ဘက်မှာရှိတဲ့စမနကိုကျေးရွာကနေလက်နက်ကြီးတွေနဲ့အရင်ကလည်းပစ်ခတ်ခဲ့မှုတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါဧပြီလ17ရက်နေ့လေကျောင်းတိုက်ခိုက်မှုမှာအသက်ဆုံးခဲ့ရသူကတော့လက်ရှိစည်ရင်ပြုစုနိုင်သလောက်182ဦးရှိသွားပါပြီပြန်ကျဲနေတဲ့အလောင်းတွေကိုခက်ခက်ခဲခဲစုစည်းပြီးတော့စည်ရင်ကောက်ခံနေရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
စကိုင်းတိုင်းကမ်းပလူမြို့နယ်မှာဧပြီလ17ရက်တုန်းကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရာနဲ့ချီသေဆုံးခဲ့တဲ့ဗဇီကြီးကျေးရွာတဝိုက်မှာအခုရက်ပိုင်းစစ်တပ်တွေဖျက်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ဗဇီကြီးကျေးရွာရဲ့အရှိဘက်အေယာဝတီမြစ်ချားတဲ့စံပန်နဂိုကျေးရွာဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှာကိုလည်းစိုးရိမ်နေလို့ဒေသခံတွေကပြောပါတယ်။မလလေလောက်ကလည်းစံပန်နဂိုကျေးရွာဘက်ကနေဗဇီကြီးကျေးရွာဘက်ကိုအမြောက်နဲ့ခွတကြိမ်ပစ်ခတ်ခဲ့မှုတာကြောင့်အခုလိုစိုးရိမ်နေကြတာပါအရင်တုန်းကပြစ်ခတ်တဲ့လက်နက်ကြီးတချို့ရွာပြင်ကိုကျခဲ့တာကြောင့်အခုရွာပြင်မှာပုန်းခိုနေကြရသူတွေစိုးရိမ်နေကြတာလည်းဖြစ်ပါတယ်အခုဆိုရင်ချေးရွာ600ထက်မနည်းကရွာသားတွေဟာရွာပြင်တွေမှာဘေးလွတ်အောင်ပုန်းခိုနေကြရပါတယ်အဲ့ဒီတဝိုက်မှာလက်ရှိစည်ရေးလှုပ်ရှားနည်းမြေရှင်းလင်းနေတာကအမှတ်73ခြေလျင်တန်ရင်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ရဲ့မလဲတိုက်နယ်တာဝန်ခံကိုပလာကြီးကပြောပြပါတယ်
ဒေသောင်းကြီးကအနန္တန်ပြပြဆိုတော့ကျွန်တော်လည်းစိတ်ပူတာပေါ့ဗျာ။နော်ဒီလိုဘယ်နည်းကပြစ်လိုက်ရင်တို့နေတဲ့နေရာနဲ့ကြမလားပေါ့နော်။အဲမရှာတော့ကလည်းပြစ်ဖူးရယ်ပြီးတော့တို့အရှိတ်ကမ်းမှာလည်းအရင်နဲ့ဆောင်ဆန်းနေပေါ့နော်။တရွာဟူလူရ40လောက်40လောက်တို့ကင်းမုံအနေနဲ့ခြားသလား။ဒါမှမဟုတ်ခြေချောင်းထူးမြပြင်းနေသလားတော့မသိဘူးဗျာ။ဒီကပဲနှစ်ကိုတို့ဒီနေ့အရှိတ်ကမ်းမှာရှိတဲ့ညောင်ဒီဝိဝိမော်လို့ဆိုရွာလေးမှာပြန်တော့ပြင်းနေရတယ်ဘလို့လဲတော့မသိသေးဘူးကြာညကလည်းကျွန်တော်တို့ပြည်သူတွေအကုန်လုံးရှောင်ခိုင်းကြရတယ်ပေါ့နော်ဒီဆက်ရွာလူတွေအဲဒီပြင်းနိုင်တဲ့နေသားရှိရဲ့ဆိုပြီးတော့ချိန်ကြီးပြေးနေကြလို့ပေါ့နော
်ဧပြီလ17ရက်နေ့မနေ့ကဗဇီကြီးကျေးရွာအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူစရင်ကတော့အခုချိန်ထိစုစည်းနိုင်တဲ့လောက်181ယောက်ရှိသွားပါပြီဗဇီကြီးရွာအပါအဝင်အနီးဝန်းကျင်ရွာတချို့ကအသက်18နှစ်ကနေ80ဝန်းကျင်အထိအမျိုးသား109ယောက်အမျိုးသမီး24ယောက်နဲ့အသက်6လကနေ15နှစ်ဝန်းကျင်ကလေး38ယောက်သေဆုံးခဲ့တယ်လို့စရင်ပြုစုသူတွေကပြောပါတယ်ဒီသေးဆုံးသူအရေအတွက်ဟာခန္ဓာကိုယ်အစိတ်အပိုင်းတွေကိုစူးစီးနိုင်သလောက်အလောင်းတွေဖြစ်ပြီးတော့မီးလောင်ပြာကျကုန်တဲ့အလောင်းတွေနဲ့ကောက်ယူလို့မရနိုင်လောက်အောင်ဖြက်စီးချိန်မှသွားတာတွေစရင်ထဲမှာမပါသေးပါဘူးခန္ဓာကိုယ်အကျွင်းကြံတွေနဲ့စူးစီးနိုင်သလောက်အလောင်း181လောင်းကိုတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးတချို့ပေးခဲ့ပါတယ
်တချို့ကတော့ BB တတ်တယုံလောင်းတွေရှိတယ်ကျွန်တော်တို့စရင်ကောက်လို့ရတာတော့ဟိုယုံလောင်းပြီးရလေးတွေ58လောင်းရတယ်ကြာအဲ့ချိန်မှာဟိုမျိုးသမီးမျိုးသားခွဲလို့ရတဲ့နေသားရှိတယ်ကလေးလေးတွေကတော့မပြီးတဲ့သူကများတယ်ကဟိုတခြားကြီးဖြစ်သွားတာတွေရှိတယ်တချို့ဘလောင်းတွေဆိုရင်ခေါင်းကတခြားပေါင်ကတခြားပေါ့နော်အကုန်လုံးခါးတစ်ပိုင်းပြက်တာတွေတို့အကုန်လုံးဘာမှရတဲ့မကောင်းပါဘူးအမှအဲ့ဒီနေသားရုံနဲ့အဲ့လိုနေသားတွေရှိတယ်ကြပြန်ကျဲညောင်းကြအသားစားတွေဆိုရင်လည်းဒီခေါင်းမိုးတွေတော့မှပြန်နေတာတွေရှိတယ်နောက်ဘလူမကူနှလုံးမခိုင်တဲ့သူဆိုရင်ဟိုကြည်ရဲလောက်တဲ့နေသားမရှိဘူးကြကျွန်တော်တို့ကောက်တာတော့တချို့တောင်းနဲ့ကောက်ရတာရှိတယ်ကြာကောက်လို့မရတဲ့အနေထားကြတော့ကျွန်တော်တို့ဘယ်လိုလုပ်ရလဲဆိုတော့တပြက်စီးနဲ့ကိုလဲကောက်ရတဲ့အနေထားတွေရှိတယ်ကြာတချို့ကကျုံထည့်ရတာတွေရှိတယ်အဲ့လိုမျိုးပေါ့နော်စိတ်မချမ်းမြေရပါဟိုကျွန်တော်တို့ဆိုရင်တချို့ကလေးလေးတွေဆိုရင်လက်ကလေးတွေဆိုရင်ပြန်ကျဲညာလေးလက်ကလေးတွေကောက်ရတယ်ခြောက်ကလေးတွေကောက်ရတယ်မနော်အဲ့လိုစကားစီသူ့ကောက်ရတာပဲမှာ
သေဆုံးသူတွေကိုအလောင်းတွေရသလောက်ကောက်ယူပြီးတော့တချို့ပေးခဲ့တယ်လို့စည်ရင်အတိအကျသိနိုင်ဖို့ကိုတော့ဒေသခံကာကွယ်အဖွဲ့တွေကစစ်ပေးဆောင်တွေစီကမိသားစုစည်ရင်ကောက်ယူပြီးတော့သေဆုံးသူစည်ရင်တွေနဲ့တိုက်ဆိုင်စစ်ဆေးတာတွေလူအရေးအတွက်နဲ့စစ်ဆေးကောက်ယူတာတွေလုပ်နေကြရတယ်လို့ပြောပြပါတယ်။တချို့တွေကမိသားစုလိုက်သေဆုံးသွားတာပျောက်ဆုံးသွားတာမျိုးတွေလည်းရှိတဲ့အပြင်စစ်ပေးဆောင်တွေကလည်းတကွဲတပြားစီဖြစ်နေတာကြောင့်သေဆုံးသူစည်ရင်အတိအကျကိုကောက်ယူရရှိနိုင်ဖို့တော့ခက်ခဲနေပါတယ
်။ကျွန်တော်တို့မိသားစုဝင်တွေကိုကျွန်တော်ကြံရှင်းတဲ့ဝီတော်စုဝင်တို့ကြောက်ချင်းစီပြန်မှာပဲလူကတော့မမြောက်ကြရဲဆိုတော့ကျွန်တော်ညက်သွားပြီးကောက်ရဲဗျာ။ဟိုမိသားစုတချို့ကိုကျွန်တော်တကောင်ချင်းကောက်လိုက်တယ်ပေါ့နော်။တကောင်ချင်းကောက်လိုက်တော့သူ့အိမ်မှာအိမ်မိသားစုဝင်၅ယောက်ရှိတယ်ဆိုရင်ကျန်ရတဲ့သူကမမြောက်ရှိတယ်ပေါ့နော်။အဲကျန်တဲ့သူစီကိုတွားပြီးဆက်သွယ်ကြည့်တယ်။ဆက်သွယ်ကြည့်တော့အဖေပါသွားတယ်၊မြမလေးပါသွားတယ်၊သူလေးပါသွားတယ်ပေါ့နော်။အဲလိုနဲ့ကျွန်တော်တို့စစ်တန်းကောက်ယူထားတာကဒီစီးရင်နေရာတော့လေ
စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဟာကြောက်လန့်တကြားပြင်းပြင်းပြရာကိုထွက်ပြေးကြတာကြောင့်တချို့ပျောက်ဆုံးနေကြဆဲဖြစ်တယ်လို့ထိခိုက်ဒဏ်ရာရနေသူတွေကိုလည်းလှက်ပတ်ရှာဖွေကူညီတာတွေလုပ်နေရတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။လက်ရှိမှာထိခိုက်ဒဏ်ရာရသူ30ထက်မနည်းရှိနေပြီးတော့ရှာဖွေကူသမှုတွေဆက်လုပ်ပေးနေကြရတဲ့အခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ရဲ့ဒီမလဲတိုက်နယ်တာဝန်ခံကအခုလိုရှင်းပြပါတယ်
။တချို့ကလည်းအမကြီးကြောက်ကြောက်လန့်နေပြေးကြတော့ကြာအဖတ်ပတ်ကိုလဲ့ပတ်ကြည့်ကြတော့ရရှိနေတာတော့ဝန်လဲ့ပတ်ကြည့်တော့ခုမှပြန်တွေ့ရတယ်လေဟိုခေါင်းပေါက်တဲ့လူကပေါက်ပေါ့နော်ခြေရောက်ခိုင်းပြီးလဲဆိုတော့ခိုင်းပြီးတော့တော်တော်များအောင်မှမကြီးဟိုခုမှရွာဘက်ကိုပြန်ပြန်နဲ့လာတာဆိုတော့သူကလက်ချိုးကလည်းဖုံးဖုံးနေရလဲအကုန်ကြနေတာဆိုတော့အဆက်တွေကမရပါတော့ခုမှဟိုဒီနားမှာတရားရနေလို့လာပြီးတော့လုပ်ပေးပါအောင်ပါညာဆိုတော့ဒီနေ့မှစေရုံပေါ်ရတဲ့သူနှစ်ယောက်ရှိတယ်အမ
ပစည်းကြီးကျေးရွာပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်လို့စစ်ကောင်စီကပြောကြားထားပြီးသူတို့ရဲ့အဆိုအကြမ်းဖက်တိုက်ခိုက်မှုလုပ်နေသူတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်ရှင်။